ကယားကီနီပြည်နယ်လွိုက်ကော်မြို့နယ်အနောက်ဘက်ချမ်းစစ်ဆောင်စခန်းတစ်ခုအတွင်းမင်းညားကလက်နက်ကြီးကြီးကြားလို့မိသားစုဝင်၃ဦးတည်းကတဦးသေဆုံးပြီး၂ဦးထိခိုက်ဒဏ်ရာရရှိထားတယ်လို့စစ်ဆောင်တွေက VOA ကိုပြောပါရယ်။အဲ့ဒီစစ်ဆောင်စခန်းမှာလူဦးရေ6000လောက်ရှိပြီးအခုချိန်မှာတချို့ကနေရာပြောင်းရွှေ့နေကြပြီးတချို့ကဘုံခိုကျင်းတွေထဲဒူးပြီးနေထိုင်နေကြတယ်လို့ပြောပါရယ်။စစ်ဆောင်စခန်းအနီးတစ်ဝိုက်ကုန်းတာကျေးရွာစီတီဖျားမှာလဲမင်းညကလေးကစစ်တပ်တွေတက်ဆွဲနေထိုင်နေတာမို့တိုက်ပွဲဖြစ်မှာကိုစိုးရိမ်နေကြပါတယ်။လွိုက်ကော်အနောက်ချမ်းစစ်ဆောင်စခန်းအခြေအနေသတင်းပေးပို့ချက်ကိုမအီတန်စင်ကပြောပြပေးပါရှင်
။အော်တိုဝါလာ23ရက်မင်းည9:00လောက်မှာလွိုက်ကော်မြို့နယ်အနောက်ဘက်ချမ်းကုန်းတာစစ်ဆောင်စခန်းမှာလက်နေကြီးကြီးကြားခဲ့တဲ့ဆိုပြီးတော့စစ်ဆောင်တယောက်ကဗီဒီယိုကိုပြောပါလိမ့်။စစ်ဆောင်စခန်းနေရာတစ်ဝိုက်မှာတိုက်ပွဲဖြစ်ပွားမှုမရှိဘဲနဲ့လက်နေကြီးကြီးရုတ်တရက်ကြားခဲ့တာဖြစ်ပြီးတည်ဆုံးသူရဲ့အမျိုးသမီးနဲ့ခလီလေးအပြင်းထန်ဒဏ်ရာရခဲ့တယ်ဆိုပြီးတော့ပြောပါလိမ့
်။စစ်ဆောင်စခန်းမှာလည်းလက်နေကြီးကြားလို့မင်းညတယောက်တည်သွားအမှသူတို့ကြားသွားတာသူတို့မိသားစုကတော့၃ယောက်လောက်ထိခိုက်တယ်သူအမျိုးသားကတော့တည်သွားပါတော့အမျိုးသမီးတော့တော်တော်ဆူရင်ရတယ်ဆေးရောမင်းညကလည်းပို့ထားတယ်ဆိုမှသူကလေးတယောက်ကတော့ဟို6ယူ6ဘုံချက်လား6ချက်လားပြောလို့ကျမလည်းတိကျတော့မပေါ်ကြည့်မှမှသူတို့ပြောတာသူကလေးတော့စစ်ဆောင်စခန်းမှာတော့ပြန်ခဲ့ပြီးတယ
်ကုန်းတာစစ်ဆောင်စခန်းတွေမှာအင်ဂျီ600လူဦးရေ6000လောက်ရှိပြီးတော့ဆေးဘေးဒုက္ခသည်တွေကယာယီတဲထိုးပြီးတော့ကုမိသားစုနဲ့ကိုနေထိုင်နေကြတာဖြစ်ပါလိမင်းညတော်ကလက်နဲ့ကြီးကြီးကြားခဲ့တဲ့အတွက်တချို့စစ်ဆောင်တွေနေရာပြောင်းရွှေ့သွားကြပြီးတော့တချို့ကတော့အင်ညာမှာပဲဘုံခုချင်းတူးပြီးတော့ဆက်ပြီးတော့နေထိုင်မယ်ဆိုပြီးတော့ပြောဆိုနေကြပါလိစစ်ဆောင်စခန်းနီးတဝက်ကကုန်းတာကြီးရွာစီဒီဖျားပေါ်မှာမင်းညကလေးကစစ်တပ်တွေရောက်နေတာကြောင့်ဒေသခံ PDF အဖွဲ့နဲ့တိုက်ပွဲတွေကြီးထွားလာမှာကိုစိုးရိမ်နေကြတယ်လို့ပြောပါလိမ့်
။လက်နဲ့ကြီးကသူ့ဘဲပေါ်မှာကြာတော့ဗောနော်။ကိုတဲနဲ့ကိုရရှိတဲ့စစ်ဆောင်စခန်းရဲ့လို့ဒီကအဲ့တော့သူတို့လောက်ပြန်တော့ရှိကိုတဲနဲ့ကိုလောက်ကြာတော့ဗောနော်။ကျင်းသူထားတဲ့ဆမတချို့လူကသူတို့မပြန်တချို့လူတော့ပြန်တယ်။အများကြီးတော့ပြန်ကြပြန်ကြဆိုတော့ကယူအထရောမနေဗောနော်တခြားယူအရီတော့အမျိုးဗောနော်ကျမတို့အများအားဖြင့်
စစ်တပ်အာဏာသိမ်းယူပြီးနောက်ပိုင်းစစ်ဆောင်စခန်းတွေနဲ့လူနေရပ်ကွက်တွေထဲမှာလက်နက်ကြီးကြီးကြပောက်ကွဲပြီးတော့အရဲသားတွေထိခိုက်ဒဏ်ကြီးကြတဲ့တဲ့တွေမကြာခဏထွက်ပေါ်နေပါလိမ့်။မင်းတို့ကထိခိုက်ဒဏ်ရာရတဲ့သူတွေကိုနှီးဆက်ရဆေးရုံစည်းကမ်းတွေမှာကူတာနေကြတယ်ဆိုပြီးတော့ KNL လူခွေအဖွဲ့ဒါရိုက်တာကိုပညာကပြောပါလိမ့်
။ဖေးသေးတယ်။အမေကအပြင်းထန်ကမ္ဘာတန်ရရတယ်ကလေးနေရောက်6လနဲ့8နှစ်ရွယ်ကတော့ကျွန်တော်ပေါင်မာတန်ရရတယ်ဆိုတော့အချမ်းမင်းပြောလို့ရတယ်အခုတော့ဆက်ကတော့သူတို့ကတော့ဇက်ကဆေးုံကြီးကိုပူလာတော့ပေါ့နော်အာဘာဖြစ်လဲဆိုတော့ကျွန်တော်တို့တချို့နေရာတွေမှာလက်နေကြီးတွေကြာရင်တော့သူကနေဆရာဆင်းစစ်ခန်းနေရှိရင်တော့နေဆရာဆင်းစစ်ခန်းကိုပို့ချတယ်အဲဒီလောကမရှိတဲ့နေရာကတော့အာကျွန်တော်လက်ကောမျိုးကိုပဲအဲ့လိုမျိုးပရိုက်တာကားနဲ့ပြန်ချိန်ပြီးတော့မှပြန်ပို့ချတော့ပေါ့အဲ့လိုမျိုးတော့အာလောက်တာရှိပါတယ်အများစုကတော့တော်တော်များကတော့ကုဒေတာမှရှိနေတဲ့ဆေးုံစစ်ခန်းမှာကုတာများပါတယ်ဟုတ်
ဒီလိုလက်နေကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်တာနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တုံ့ပြန်တာမျိုးမရှိသေးပါဘူး။လွိုက်ကော်မြို့ဒေသခံဦးစင်းတပါးကတော့မြန်မာစစ်တပ်ဘက်ကအမြဲတမ်းလက်နေကြီးတွေနဲ့ကြီးရွာတွေကိုပြစ်ခတ်ပြီးတော့တိုက်ခိုက်နေတယ်လို့မိန့်ကြားခဲ့ပါလိမ့်
။တိုက်ပွဲမရှိတဲ့လင်းကားရဲဆိုပြစ်တယ်တခါရင်ကျရင်တနေ့ကအကောင်းကြီးတော့ညနေကျတယ်လုံးထပ်ပြစ်နေထပ်ပြစ်တုံးလုံးထပ်ပြစ်နေထပ်ပြစ်ခုစစ်ကြောင်းမလို့ရှားလဲဒီအမြောက်တက်နေမှထူနေတယ်နော်ကားရဲလမ်းကြောင်းလည်းဒီအဲ့လိုလည်းပြောရမယ်နောက်ပြီးဘာမှမဆိုင်တဲ့နေရာလဲအထူးလားပဲ
ဒီဒေသတွေမှာ PDF လက်နက်ကိုင်အဖွဲ့တွေနဲ့တိုင်းဒေသအဖွဲ့တွေခြေကုပ်ယူပြီးအကြမ်းဖက်လုပ်ရက်တွေလုပ်နေတဲ့အကြောင်းမြန်မာစစ်တပ်ဘက်ကဆွဆွဲထားသလိုနေမင်းရှင်းလင်းဆိုပြီးတော့မကြာခဏထုတ်ဆစ်စင်နေပါလိမ့်ဒေသခံကြီးရွာတွေကတော့ဘေးလွတ်ရာကိုတိမ်းရှောင်ရင်းနဲ့ဒုက္ခသည်စခန်းတွေမှာယာယီအမိုးကာတွေနဲ့ပြောင်းရွှေ့ပြီးတော့ခုံလုံးနေကြတာဖြစ်ပါလိမ့်ရှင်
လိုက်ကော်မျိုးအနီးကစစ်ဆောင်စခန်း၄ကျောင်းတိုက်ခိုက်ခံရတဲ့တဲ့မအီတန်ဆယ်ပြောပြပေးခဲ့တာပါ